Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ6ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို9ဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာပေါင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းကမွတ်စလင်တွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်မျိုးဖြုတ်တပ်ဖြတ်မှုဆိုင်ရာဆွတ်ဆွဲချက်တွေလုံးဝမရှိဘူးလို့မြန်မာဒုတိယသမ္မတဦးမြင့်ဆွေကဒီကနေ့ရည်ပြတ်ညင်းဆိုပါတဲ့မြောက်ကိုရီးယားနိုင်ငံအပေါ်ရှစ်တောင်အာရှနိုင်ငံများအာဆီယံအဖွဲ့နိုင်ငံခြားရေးဝန်ကြီးတွေကသတိပေးလိုက်တာကအမေရိကန်အစိုးရအတွက်စိတ်ကြေနပ်မှုရစေလိမ့်မယ်လို့ခန့်မှန်းရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထက်မှာတော့ဒီနှစ်ကျင်းပတဲ့မွန်ပြည်သက်ပါတီရဲ့ဒေါ်လန်ရဲနဲ့စစ်ရေးပြအခမ်းအနားတားမြစ်ပိတ်ပင်ခံရတဲ့အကြောင်းနဲ့အတူ
ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုများနေပြီးတော့ဒီဟိုတုန်းကတော့ကြိုကြာကြိုကြာဖြစ်တဲ့နောက်ပိုင်းမှာတော့ဆက်တိုက်ဖြစ်လာခြင်းပေါ့မှာကျမတို့ကတော့ဒီစိုးရိမ်မကင်းဖြစ်မှုတွေဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့နေချဆောင်ရွက်တက်ဖို့ဖြစ်မယ
်ရခိုင်ပြည်နယ်ပြည်ပခပြဿနာနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမင်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်အမေရိကန်ပြည်ထောင်စုတဝန်းမှာနေရာတော်များများကဒီနေကြရတာကိုအပြည့်တွေ့မြင်ရမယ့်အကြောင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ငယ်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မွတ်စလင်တွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်တာမျိုးဖြုတ်တပ်ဖြတ်မှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာဒုတိယသမ္မတဦးမြင့်စွေကယတိပြတ်ညင်းဆိုလိုက်ပါတယ
်ကော်မရှင်ရဲ့စုံစမ်းစစ်ဆေးချက်များကိုအခြေခံပြီးသုံးသပ်ပြောကြားရမည်ဆိုပါရင်ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမှာမင်းကြီးရုံးကသုံးသပ်တဲ့ crime against humanity ဖြစ်နိုင်ခြေလုံးဝမရှိပါကြောင်းနဲ့ ethnic cleansing ဟုယူဆနိုင်သည့်အနေအထားလဲလုံးဝမတွေ့ရှိပါကြောင်းပြောကြားလိုပါတယ
်ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်နှောဒေသစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အပိသက်အစီရင်ခံစာကိုထုတ်ပြန်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာသမ္မတကအခုလိုပြောဆိုသွားတာပါစစ်တပ်ဘက်ကအုပ်စုဖွဲ့အဓမ္မကျွလွန်တာမရှိသလိုနယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းရွာတွေကိုရှင်းပစ်ခဲ့တာမျိုးလည်းမရှိဘူးလို့ဒုတိယသမ္မတဦးမြင့်ဆွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြုစုထားတဲ့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအဖွဲ့တစ်ခုရဲ့အစီရင်ခံစာမှာတော့တပ်ဖြတ်မှုတွေအုပ်စုဖွဲ့အဓမ္မပြုချင်မှုတွေစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကြေးရွာတွေကိုဖျက်ဆီးခဲ့တာတွေရှိတယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကလည်းအစိုးရအနေနဲ့ဒီလူ့ခွင့်ရေးချိုးဖောက်မှုတွေကိုချက်ချင်းရပ်ဖို့ချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့တောင်းဆိုခဲ့ပါတယ်။မြန်မာအစိုးရရဲ့မောင်နှောဒေသစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အတွင်းရေးမှူးဦးစောမြင့်ဖေကတော့ကဘာတလောပြောဆိုချက်တွေနဲ့မြေပြင်အခြေအနေတွေမှာကွဲပြားမှုတွေရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ဥရှိကြကြည့်ရကျွန်တော်ထင်တယ်ဆရာတို့ရောက်မှာမဟုတ်မြောက်လည်းမရောက်နိုင်ဘူးဥရှိကြကြည့်ရအောင်။အဲ့ဒီမှာလူကြီး6000လောက်ရှိတယ်အင်ဂျီ920ခန်းရှိတယ်အဲ့ဒီမှာ तू က UH stage ရဲ့အစင်ခံသားမာရောဘယ်မာရောအကုန်လုံးကသူတို့ရွာမှာအစော်ကားမခံရတဲ့အိမ်တအိမ်မှမရှိဘူးတဲ့စော်ကားခံရတဲ့အိမ်ကြီးပဲဆိုပြီးတော့ तू ကဒီဟာကမီဒီယာမှာကဘာတိအောင်လုပ်တာသို့တော့ကျွန်တော်တို့တကယ်သွားတဲ့ခါမှာဒီဖြစ်စင်နေမရှိဘူး
ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမောင်နှောဒေသကမြန်မာဆိုးရနေကြားဆောင်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းမြန်မာတပ်မတော်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာပါဒီတိုက်ခိုက်မှုတွေနောက်ပိုင်းမြန်မာဆိုးရရဲ့နေမြေရှင်းလင်းဆောင်ရွက်ချက်တွေမှာလူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းမှုကုလသမဂ္ဂဘက်ကမြန်မာဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းထားပေမဲ့မြန်မာဘက်ကတော့လက်တင်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ရှင
်မြောက်ကိုရီးယားပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့ရည်ယူမှုအသစ်တွေချမှတ်မဲ့ဆုံးဖြတ်ချက်တရကိုကုလသမဂ္ဂလုံခြုံရေးကောင်စီမှစနေနေ့ကတညီတညွတ်ထဲမဲ့ပေးအတည်ပြုလိုက်ကြပါတယ်။အမေရိကန်ကကမာကထာဖြူတင်သွင်းတဲ့ဒီရည်ယူမှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးကြီးအစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာ10,000လောက်ထိခိုက်သွားဖို့ရှိပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တွေကတိုက်ချင်းပစ်ပယ်ထိန်တုံးကြီးတွေကိုမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်ရည်ယူမှုချမှတ်ခဲ့တာပါ။အဲ့ဒီဒုံးကြီးစမ်းသပ်မှုတွေအရမြောက်ကိုရီးယားရဲ့ဒုံးကြီးတွေဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ဒေသအများပြားထိရောက်နိုင်ခြင်းအလားအလာရှိလာတာကိုပြနေပါတယ်။အခုဆုံးဖြတ်ချက်ကြောင့်မြောက်ကိုရီးယားရဲ့ပြည်ပပို့ကုန်ဝင်ငွေတစ်နှစ်ဒေါ်လာတန်း3000လောက်ထက်က3ပုံ2ပုံလျော့သွားမှာပါ။ဒ တင်ပို့ကုန်လေးမျိုးဖြစ်တဲ့ကြောင်မီးသွေးတန်တန်ရိုင်းခဲနဲ့ခဲရိုင်းသတ္ထုတွေနဲ့ပင်လယ်သာထွက်ကုန်တွေကိုပြတ်မှတ်ထားအရေးယူတာဖြစ်ပါတယ်ကုလလုံချုပ်ရေးကောင်စီဆုံးဖြတ်ချက်ဒီပြုနိုင်ရေးအတွက်ရုရှားနဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုအထူးကျေးဇူးတင်ရှိပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်မြောက်ကိုရီးယားရဲ့ချင်းချောင်းမှုတွေတည်ငြိမ်မှုပြပြအောင်လုပ်နေတာတွေကိုအဆုံးသတ်နိုင်ရေးအတွက်တန်တမာရေးရအရာရောစီးပွားရေးရပါအခုထပ်ပို့ပြီးဖိအားပေးနိုင်ဖို့အတွက်မဟာမိတ်တွေမိတ်ဖက်တွေနဲ့အမေရိကန်သမ္မတထရမ့်ကဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းအင်မီရောကြေညာချက်ကထပ်လောင်းဖော်ပြခဲ့ပါတယ်ခင်ဗျာ
ကျောင်းနိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုတို့ဟာဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးပြင်ပမှာနှစ်နိုင်ငံတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလိုက်နာပြီးဒုံးကျည်စမ်းသပ်မှုတွေလုပ်ပြီးနိုင်ငံတကာအတိုင်းအဝန်းကိုရံမဆဖို့တရုတ်နိုင်ငံခြားရေးဝန်ကြီးကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကိုတိုက်တွန်းခဲ့ပါတယ်။မြောက်ကိုရီးယားကဇူလိုင်လထဲမှာတိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်တာနဲ့မကြာသေးခင်ကနျူကလ িয়ার စမ်းသပ်မှုနှစ်ခုလုပ်ခဲ့တာအပါအဝင်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေတာနဲ့ပတ်သက်ပြီးအလွန်ပဲစိုးရိမ်မိတယ်လို့လည်းအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကမနေ့စနေနေ့ကပြောကြားပါတယ်မြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့စီးမျဉ်းစည်းကမ်းတွေကိုလိုက်နာဖို့စမ်းသပ်မှုတွေကိုမလုပ်တော့ဖို့အာဆီယံအဖွဲ့ကလည်းတောင်းဆိုပါတယ်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကတောင်းတဲ့မြောက်ကိုရီးယားနိုင်ငံခြားဆက်ဆံရေးတိုးတက်လာအောင်အခုအညီပေးခြင်းနဲ့လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကအစည်းအဝေးမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်။1950ပြည့်နှစ်ကိုရီးယားနှစ်နိုင်ငံဟာတီးခြားစီရက်တီလာကြပြီမဲ့လဲနှစ်ဖက်စလုံးကသူ့ပိုင်နဲ့ကိုပိုင်နဲ့ဆိုပြီးတော့ပြောနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့စမ်းသပ်မှုတွေအပေါ်ပြစ်တင်ရှုတ်ချဖို့အတွက်အမေရိကန်အစိုးရကအာရှနိုင်ငံအတော်များများအပေါ်အားထားနေပြီမဲ့လဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့ပြစ်တင်ရှုတ်ချတဲ့အထက်သူတို့မပါဘူးလို့ပြောဆိုခဲ့ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့မြန်မာ၊ဂျပန်နဲ့တောင်ကိုရီးယားတို့ကနိုင်ငံသားရေးဝန်ကြီးတွေတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဆီယံဒေသရင်းဖိုရမ်ကိုမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်တက်ရောက်နေတာဖြစ်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Tillerson နဲ့တီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လဆင်ကမြောက်ကိုရီးယားပေါ်ဖိအားပေးနိုင်ရေးကြိုးပမ်းနေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ကျွန်ဟွာနဲ့တွေ့ဆုံအပြီးမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်တဲ့မြောက်ကိုရီးယားပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်ဟာတင့်တင့်ကောင်းမွန်တဲ့ရလဒ်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကလည်းကုလသမဂ္ဂရဲ့မြောက်ကိုရီးယားပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်ကိုကြိုဆိုလိုက်ပါတယ်။ဒီနေ့တနင်္ဂနွေနေ့နောက်ပိုင်းမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးတယ်ဆင်ကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်နောက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့နဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းရေပြင်ပိုင်နဲ့အငင်းပွားမှုတွေကနေထိတိုက်ရင်ဆိုင်အကြမ်းဖက်မှုတွေဖြစ်ပွားမလာအောင်ကြိုတင်ကာကွယ်ဖို့အတွက်တရုတ်ဝင်လုံထုံးလုံနီးတရက်ကိုချုပ်ဆိုထားကြဖို့ကိုလည်းအမေရိကန်ဘက်ကဆက်လက်တိုက်တွန်းနေတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့တရုတ်ဆိုရတာဝန်ရှိသူတွေနဲ့အရှေ့တောင်အာရှနိုင်ငံများရဲ့နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံတဲ့အခါမှာတောင်တရုတ်ပင်လယ်တွင်လိုက်နာလှုပ်ဆောင်အောင်ပဲကျင်းဝတ်စည်းကမ်း COC ရေးဆွဲရေးမူပေါင်းလက်မှတ်ရေးထိုးကြမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဗင်နီဇွဲလားနိုင်ငံမှာအစ်စ်ရွေးကောက်တင်မြှောက်လိုက်တဲ့တိုင်းပြူပြည်ပြုလွှတ်တော်ကနိုင်ငံရဲ့ရှေ့နေချုပ်ကိုယာရုကဖေးချလိုက်ပြီးတဲ့နောက်နိုင်ပိုင်အတွင်းမှာပဲလက်တင်အမေရိကန်ကုံသွယ်ရေးအဖွဲ့မာကိုစာကဗင်နီဇွဲလားနိုင်ငံကိုအဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့လိုက်ပါတယ်ဘရာဇီးနိုင်ငံရဲ့ဗန်နာရေးအချက်အချာမျိုးဆော်ပိုလိုမှာဆွေးနွေးပွဲအပြီးဘရာဇီးနိုင်ငံခြားရေးဝန်ကြီးကသတင်းထောက်တွေကိုပြောဆိုလာမှာတော့ဒီကိစ္စတွေလုံနေတာကိုရပ်ပါတိဆုံးမှုတွေတော်လောက်ပါပြီဖိနှိပ်မှုတွေတော်လောက်ပါပြီလို့ပြောနေတဲ့အချိန်နောက်ဒီလူတွေကိုနှိမ့်ဆက်ညှဉ်းပန်းနေတာမျိုးတွေနဲ့ဒုက္ခပေးလို့မရဘူးလို့လည်းဘရာဇီးနိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်အဖွဲ့ဝင်အဖြစ်ကနေအချင်းအကန့်အသတ်မရှိဆိုင်းငံ့လိုက်တာလည်းဖြစ်ပါတယ်2012ခုနှစ်မှာအဖွဲ့ဝင်အဖြစ်ပါဝင်လာတဲ့ဗင်နီဇွဲလားနိုင်ငံကိုသူ့ဂရီးကဝတ်အတိုင်းမလိုက်နာတဲ့အတွက်ကြောင့်အရင်ကလည်းအခုလိုဆိုင်းငံ့ခဲ့အပူပါတယ်သမ္မတနီကိုလာမာဒူရိုရဲ့မဟာမိတ်တင်နဲ့ဖွဲ့စည်းလိုက်တဲ့တိုင်းပြူပြည်ပြုလွှတ်တော်မှာမဲခွဲပြီးရှေ့နေချုပ်လူဝီဆာအော်တေဂါကိုယာရုကဖေရှားလိုက်ပြီးနောက်ထားတဲ့ဝီလျံဆေးဖ်ကိုအစားထိုးခန့်အပ်ပါတယ် ထိုင်ရက်ဝီလျံဆေးကဗင်နီဇွဲလာလူခွင့်ရေးဆန်ရစုံစမ်းစစ်ဆေးရမှုအဖြစ်ဒီမတန်ငင်ကတာဝန်ယူခဲ့တာပါဒါပေမဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်ဖို့ပြက်ကွက်မှုနဲ့အမေရိကန်ပြည်ထောင်စုကပြည်ထောင်စုကသူ့ကိုမကြခင်ကပဲဝေဖန်ပြစ်တင်ထားတာဖြစ်ပါတယ်တချိန်တည်းမှာပဲမနစ်စနေနေ့ကအတိုက်ခံကောင်းဆောင်လီယိုပိုဒိုလိုပက်စ်ကိုစစ်တပ်အကျဉ်းထောင်ကနေလွှတ်ပေးလိုက်ပြီးတဲ့နောက်သူ့ကိုနေအိမ်အကျယ်ချုပ်ပြန်ထားလိုက်တဲ့အကြောင်းဇနီးဖြစ်သူက Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်ရှင
်။ Australian နိုင်ငံရှေ့ဘက်ကမ်းရိုးတဲမှာစနေနေ့ကပြတ်ကျသွားတဲ့ American စစ်တပ်လေယာဉ်ပေါ်ကပျောက်ဆုံးနေတဲ့ Marine တပ်ဖွဲ့ဝင်၃ယောက်ကိုရှာဖွေတာတွေရဆိုင်းလိုက်ပြီးလို့ American စစ်တပ်ကပြောကြားလိုက်ပါတယ်။ MV22 Osprey ပေါ်မှာပါတဲ့တခြားလူ23ယောက်ကိုတော့ကယ်တင်နိုင်ခဲ့ပါတယ်။ဩစတြေးလျကာကွယ်ရေးတပ်တွေရဲ့အကူအညီနဲ့ဆယ်ယူရေးတွေကိုစတင်လှုပ်ဆောင်နေပြီးပျောက်ဆုံးနေတဲ့ Marine တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေကိုလည်းအကြောင်းကြားထားပြီးဖြစ်တယ်လို့ Marine တပ်ဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ရဟင်ပုံစံနဲ့အဲ့ဒီစစ်လေယာဉ်ဟာ Bornholm Richard American စစ်သင်္ဘောကနေပုံမှန်လုံနေကြပြန်တမ်းမှုတွေလုံနေစဉ်အတွင်းမှာပြတ်ကျခဲ့တာဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။ဘာကြောင့်ပြတ်ကျသွားလဲဆိုတာတော့ပြောမထားပေမဲ့စုံစမ်းစစ်ဆေးမှုတွေလုံနေတယ်လို့ရိန်တက်ဖွဲ့ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အင်မီရိုအရာရှိချုပ်ဂျွန်ကယ်လီကလည်းသမ္မတဒေါ်နယ်ထရမ့်ကိုရှင်းပြခဲ့တယ်လို့အင်မီရိုတာဝန်ရှိသူတို့ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ကမွတ်စလင်ဗလီတစ်ခုမှာမနေ့စနေနေ့ကပောက်ကွဲမှုဖြစ်တာဟာလက်ဖြစ်ဖောက်ခွဲရေးပစ္စည်းပောက်ကွဲတာဖြစ်တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောဆိုပါတယ်မင်နီဆိုတာပြည်နယ်ဘလူးမင်တန်မြို့ကဒါအယ်ဖာရူအစ္စလာမစ်စင်တာပောက်ကွဲမှုမှာထိခိုက်ဒဏ်ရာရမှုတော့မရှိပါဘူးအမိမြေလုံချုံရင်ဝန်ကြီးဌာနကပြည်ထောင်စုပြည်နယ်နဲ့ဒေသဆိုင်ရာအာဏာပိုင်တို့နဲ့ပူးပေါင်းပြီးစုံစမ်းစစ်ဆေးရေးဆက်လက်လှုပ်ဆောင်နေတယ်လို့ကြေညာချက်ထုတ်ပြောဆိုပါတယ်။မွတ်စလင်ဗလီမာဝတ်ပြုသူအနေနဲ့စူးစီးရောက်ရှိနေချိန်မနေ့9နိုင်ချောလောက်မှာပောက်ကွဲမှုဖြစ်ခဲ့တာပါ။အခု2019ခုနှစ်ပထမနှစ်ဝက်အတွင်းအမေရိကန်ပြည်ထောင်စုအတွင်းကအစ္စလာမ်အဖွဲ့အစည်းတွေအပေါ်တိုက်ခိုက်မှုတွေကပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်ရင်နှစ်ဆနီးပါးရှိခဲ့တယ်လို့အမေရိကန်အစ္စလာမ်ဆက်ဆံရေးအမျိုးသားကောင်စီကပြောဆိုထားပါတယ်ရှင်။
အမေရိကန်ကဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအနုမြုပ်ပုံးကျဲခဲ့တဲ့82နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဂျပန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာကျင်းပခဲ့ကြပါတယ်။အဲ့ဒီအနုမြုပ်ပုံးကြောင့်ဒုတိယကမ္ဘာစစ်ဆုံးသက်သွားစေခဲ့တာလည်းဖြစ်ပါတယ်။ကျွန်တော်တို့အတွက်နျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်လာစေဖို့အမှန်တကယ်ကြိုးပမ်းတဲ့နေရာမှာနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေရောမပိုင်တဲ့နိုင်ငံတွေရဲ့ပါဝင်ဆောင်ရွက်မှုကကျွန်တော်တို့အတွက်လိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကဟီရိုရှိမာနှစ်ပတ်လည်နေ့အခမ်းအနားမှာပြောကြားခဲ့ပါတယ်။ဒီအခမ်းအနားကိုတော့အနုမြုပ်ပုံးကျဲခံလိုက်ရတဲ့ဟီရိုရှိမာညဉ့်ညံ့ရေးအထိမ်းအမှတ်ပန်းချီမှာဒီကနေ့ပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုမတ်တကင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ဒေသခံတချို့တပ်ဖြတ်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကပါအင်အားသုံးတိုက်ခိုက်မှုတွေဖြစ်လာတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးလွှတ်တော်ဘက်ကစောင့်ကြည့်မှုတွေနဲ့အရေးပေါ်အဆိုတင်သွင်းသွားဖို့ရှိတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကပြောဆိုလိုက်ပါတယ်အခုလိုဒေသတွင်းကစိုးရိမ်စရာလုံခြုံရေးအခြေအနေပေါ်လုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေကစနစ်တကျတာဝန်ယူဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ်အသေးစိတ်ကတော့ဆက်သွယ်မြင်းမြန်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ရခိုင်ပြည်နယ်ထဲမှာပြီးခဲ့တဲ့2012ခုနှစ်ကစလို့ဘာသာရေးလူမျိုးရေးအသွင်ဆန်တဲ့ပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်2016ခုနှစ်အောက်တိုဘာလမှာတော့နေကြားစောင့်တက်စခန်းတွေကိုအင်အားသုံးကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသရင်းလုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေအထားဖြစ်လာတာပါပြီးခဲ့တဲ့လတွေကမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တပ်ဖြတ်ခံရတာအပါအဝင်ပြီးခဲ့တဲ့ရက်ပိုင်းဩဂုတ်လဇန်ကပဲဒေသခံမျိုးတိုင်းရင်းသား6ဦးအသက်ဖြတ်ခံရပြီး2ဦးပျောက်ဆုံးနေတာနဲ့နယ်မြေရှင်းလင်းတဲ့လုံခြုံရေးတပ်ဖွဲ့တွေကိုပါအင်အားသုံးတိုက်ခိုက်မှုတွေရှိလာတဲ့အတွက်ဒေသခံတွေရဲ့လုံခြုံရေးစိုးရိမ်မှုတွေမြင့်တက်လာတာပါဒီလိုဒေသရင်းမတည်ငြိမ်မှုတွေနဲ့တရားဥပဒေစိုးမိုးမှုအားနည်းလာတဲ့အပေါ်ပြည်နယ်လွှတ်တော်ဘက်ကနေဘူးသီးတော်မောင်တော်ဒေသကိုကွင်းစင်းလေ့လာစုံစမ်းမှုတွေနဲ့အစီရင်ခံစာတင်သွင်းခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကဘူးသီးတော်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ
်လွှတ်တော်မှာအစိုးရအစီရင်ခံစာပေါ်ကျွန်တော်တို့တင်ပြီးသားပြီးဖြစ်ပါတယ်ကျွန်တော်တို့ဒီမှာရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတော်မောင်တော်ဒေသမှာလူကြီးရဲ့အားနည်းတဲ့အတွက်ကြောင့်လူကြီးတို့တူးပြီးချင်းပို့ဖို့တော့ကျွန်တော်တို့အစိုးရတင်ပြီးတော့တောင်းဆိုခဲ့တာရှိပါတယ်အဲ့ဒီတောင်းဆိုခဲ့တာရှိတဲ့အောင်ညာလေကျွန်တော်နေရာမှာလူကြီးရဲ့ညှင်းဆဲတဲ့အတွက်ကြောင့်အခုနေပြီးတော့တော့အစုလိုက်ဂျုံလိုက်ကျွန်တော်တို့အကျဉ်းဆက်ခံရတာတွေကကျွန်တော်တို့လူကြီးရဲ့အားနည်းချက်ကြောင့်ဖြစ်တယ်အဲ့ဥပဒေစိုးမှုရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ကျွန်တော်အဲ့လိုတုံ့ပြန်လို့ရပါတယ်ခင်ဗျာ
ပြည်နယ်လွတ်တော်ဥက္ကဋ္ဌ ဦးဆန်ကျော်လာဦးဆောင်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဟာလည်းအကြမ်းဖက်တပ်ဖြတ်ခံရတဲ့ကိုင်းကြီးကျေးရွာကမြို့တိုင်းရင်းသားတွေရဲ့ကြံရစ်သူမိသားစုဝင်နေစီတွားရောက်တွေ့ဆုံအားပေးခဲ့ပါတယ်။ရခိုင်ပြည်နယ်လွှတ်တော်အနေနဲ့ရခိုင်ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးလုံခြုံရေးအားတိုးမြှင့်ပေးဖို့နဲ့တရားဥပဒေစိုးမိုးမှုရှိအောင်စောင့်ကြည့်မှုတွေနဲ့ထိန်းချုပ်ဆောင်ရွက်သွားမယ်လို့လည်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။
နိုင်ငံတကာဖိအားကြောင့်ကျွန်တော်တို့လူကြီးတပ်ဖွဲ့ဝင်တွေကအဲ့လားကာကွယ်ပေးနေတယ်အဲ့လားတွန်းပြနေတဲ့အခြေအနေမရှိဘူး။အဲ့ဒီအခြေအနေတွေမှာအဲ့ဒီအကျင့်ဖက်မှုကပိုပြီးတော့အဲ့ဒါများပြားလာတဲ့အခြေအနေတွေရှိတယ်။ပိုပြီးအဲ့ဒါဒီအကျင့်ဖက်မှုရရှိကမြင့်တက်လာတဲ့အခြေအနေရှိနေတဲ့အတွက်ကြောင့်အဲ့ဒါဒီလိုတရားဥပဒေစိုးမိုးမှုနိုင်ငံတော်အချုပ်အခြာအနာဒီကတော့ကျွန်တော်တို့ဖိပါလာတဲ့အခြေအနေတွေဖြစ်တဲ့အတွက်ကြောင့်ဒီမှာဖြစ်နေတဲ့ကိစ္စရဲ့ပုံမှာကျွန်တော်တို့ကတော့အဲ့ဒါအမြဲတမ်းစောင့်ကြည့်နေနေပါတယ်ခင်ဗျာနော်။အဲ့ဒါကျွန်တော်တို့အရေးကြီးလို့ကျွန်တော်တို့ကအဲ့ဒါဆုံးတော့ပဲအခြေအနေရှိပါတယ်ခင်ဗျာ။
အခုလိုရခိုင်ပြည်နယ်ရင်းကစိုးရိမ်စရာလုံခြုံရေးအနေအထားတွေနဲ့ပတ်သက်လို့တက်ဆိုင်ရာဒေသတွင်းလုံခြုံရေးတာဝန်ယူထားတဲ့ပြည်နယ်အစိုးရတပ်မတော်ပြည်ထရေးနဲ့နေသားဆောင်တပ်တွေကိုလုံခြုံရေးအင်အားတိုးမြှင့်ပေးဖို့နဲ့စနစ်တကျလုံခြုံရေးအစီအမံတွေဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထုမေကလည်းအကြံပြုပါတယ
်။ဒီလိုမျိုးအကြံဖက်တက်ခတ်မှုများနေပြီးတော့ဒီဟိုလုံးကတော့ကြိုကြာကြိုကြာဖြစ်တဲ့နောက်ပိုင်းမှာတော့ဆက်တိုက်ဖြစ်လာခြင်းပေါ့မှာကျမတို့ကတော့ဒီစိုးရိမ်မကင်ဖြစ်မှုတွေဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့နေချဆောင်ရွက်တဲ့ဘက်ဖြစ်တယ်ဒီရေကောက်ွေရေပေါ်တော့ဒီတာဝန်ရှိတဲ့သူတွေကနေပြီးတော့စနစ်တကျပြင်ဆင်ဖို့လိုပါတယ်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့နော်ဟိုရခိုင်ပြည်သူတွေအထူးသဖြင့်ရတေရောင်မြို့နယ်အတွင်းမှာဆိုလို့ရှိရင်ဒီအကြံဖက်တက်ခဲမှုနဲ့ပတ်သက်ပြီးအထူးသဖြင့်တာဝန်ထမ်းဆောင်နေတဲ့နေချာဆောင်ရတက်ခွေများကိုနေပြီးတော့ဝိုင်းဝန်းပြီးတော့ရန်သူတက်ခဲအုပ်စုခွတက်ခဲတာနဲ့ပတ်သက်ပြီးတော့ကျမရခိုင်ဒေသမှနေရတဲ့ဒီရခိုင်တိုင်းဒေသများအတွက်ဆိုရင်မကင်ဖြစ်နေပါရဲ့ရှင်ဆလွတ်တော်အနေနဲ့ကြာတော့ကျမတို့အတက်နိုင်ဆုံးကြိုးစားသွားဖို့ရှိပါရဲ့ရှင
်ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေပေါ်မှာဆ iam အနေနဲ့ပေါ့နော်တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုဘလို့အကြံပေးချင်တာရှိပါလဲရှင်
ရခိုင်ပြည်နယ်ဟာအခုလုံးလုံးစေအနေထားရော2012နောက်ပိုင်းချင်းနေရအောင်ဒီကျွန်တော်တို့လေးလာကြည့်တဲ့အခါမှာရခိုင်ပြည်နယ်မှာကျန်းဖက်တက်ခတ်မှုများနေပြီးတော့ဒီဟိုလုံးကတော့ကြိုကြာဖြစ်တဲ့နောက်ပိုင်းမှာတော့ဆက်တိုက်ဖြစ်လာခြင်းပုံမှာကျွန်တော်တို့ကတော့ဒီစိုးရိမ်မကင်ဖြစ်မှုတွေဒီအောက်တိုဘာ9ရက်နေ့2016အောက်တိုဘာ9ရက်နေ့ကဖြစ်သွားတဲ့အခြေအနေမျိုးဆိုလို့ရှိရင်ဒီကတောင်ဝန်ထမ်းဆောင်နေတဲ့သူကိုအင်ဒိုက်အားတဲ့အစီအစဉ်တခြားပေါ့အကျန်းဖက်တာပေါ့နော်အမတန်မှစိုးရိမ်မကင်ဖြစ်မှုတွေဒီလိုမျိုးဖြစ်လာတဲ့အပေါ်မှာနေလို့ဒါဒီရခိုင်ပြည်သူများအပေါ်မှာရခိုင်ပြည်နယ်မှာနေကြတဲ့တိပင်းနေပြီးငင်းကျန်းစားနေကြတဲ့တိုင်းရင်းသားပြည်သူတွေအပေါ်မှာတော့ဒီချက်အလေးထားပြီးတော့လုံခြုံရေးပိုင်းဆိုင်ရာလှုပ်ဆောင်ဖို့လိုပါရဲ့ရှင
်ဒီကနေ့မှာပဲမောင်နှောဒေတာစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဒုတိယသမ္မတဦးမြင့်ဆွေနဲ့ကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေတို့ဟာကော်မရှင်အနေနဲ့မောင်နှောဒေတာတွင်မြေပြင်ကွင်းစင်းဆောင်ရွက်မှုတွေနဲ့ကော်မရှင်ရဲ့သုံးသပ်ချက်အကြံပြုချက်တွေကိုရန်ကုန်မှာသတင်းစာရှင်းလင်းပြောကြားခဲ့ပါတယ်ကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့လည်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်လို့အစိုးရခန်းစားတဲ့ဆောင်ကိုဩဂုတ်လကုန်ပိုင်းမှာပဲနိုင်ငံတော်သမ္မတနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူတွေကိုအစိုးရခန်းစားတင်သွင်းသွားဖို့ရှိတယ်လို့လည်းကော်မရှင်ဘက်ကပြောပါတယ်။အခုချိန်အထိကတော့ရခိုင်ပြည်နယ်ရသေးတောင်နဲ့မောင်နှောဒေသတွေကအကြမ်းဖက်သမားလို့တန်တရားရှိသူတချို့ကိုဖမ်းဆီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတပ်မတော်စစ်ကြောင်းဘက်ကနယ်မြေရှင်းလင်းနေပြီးလုံခြုံရေးတိုးမြှင့်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကလည်းသတင်းထုတ်ပြန်ထားပါတယ
်။မဆုမတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတခါတော့ဒီမွန်ပြည်သက်ပါတီရဲ့တော်လင်းရင်နှစ်ပွဲကျင်းပဖို့ကန့်သက်ချက်တွေရှိတဲ့အကြောင်းကိုတင်ပြပေးပါမယ်။ဝါကောင်လှပြင်းနေ့ကြာရောက်တိုင်းနှစ်စဉ်ကျင်းပမြင်မှုပြည်သက်ပါတီရဲ့တော်လင်းရင်နှစ်စစ်ရေးပြအခမ်းအနားကိုဒီနှစ်မှာတော့မြန်မာတပ်မတော်ကနေပထမဦးဆုံးကျင်းတားမြစ်ပိတ်ပင်ခဲ့ပါတယ်။လက်ရှိထမ်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဘက်မှာနှစ်ဖက်စစ်ရေးတင်းမာနေတဲ့အရေးလက္ခဏာရှိနေပေမဲ့မွန်ပြည်သက်ပါတီအနေနဲ့အခမ်းအနားကိုဆက်လက်ကျင်းပသွားမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဘလိုက်သွန်ဖတ်ကျေးရွာမှာမနေ့ဖြန်မှာကျင်းပမဲ့မွန်ပြည်သက်ပါတီရဲ့နှစ်80ပြည့်တော်လှန်ရေးနေ့အခမ်းအနားကိုမြန်မာသမ္မတကနေပိတ်ပင်ခဲ့တဲ့အခြေအနေကိုတော့ဘ ਹੁ ကော်မတီဝင်နိုင်အောင်မငေးကခုလိုပြောပါတယ်။
တော်ရင်တွေကစပြီးတော့သမ္မတကနေပြီးတော့ကျွန်တော်တို့မွန်ပြည်သက်ပါတီဘလိုက်သွန်ဖတ်မှာရှိတဲ့ရမငန်းနေရာမှာကျွန်တော်တို့နှစ်စဉ်နှစ်တိုင်းလုပ်တဲ့တော်လှန်ရေးနေ့စီးပွားအခမ်းအနားကိုကျင်းပခွင့်မပြုဘူးလို့ဟိုကက်ကွက်စာထောက်ထုတ်လာတယ်။ကျွန်တော်တို့ကလိုပဲဖြစ်ပေါ့နော်။ဒီကက်ကွက်စာထောက်ထားပိတ်ပင်တာရှင်းဆက်ပြီးတော့ဆရာနဲ့လာပြီးဆုံးဖြတ်မယ်ပြခမ်းမှုဖြစ်တော့ကျွန်တော်တို့ရှင်းဆက်မှာယုံကြည်မှုရုံတရားတော့ကျက်သွားမယ်လို့ကျွန်တော်တို့ဆိုရင်လေ
ဒီနှစ်80ပြည့်တော်လှန်ရေးနေ့အခမ်းအနားကျင်းပမှုကိုပိတ်ပင်ခဲ့တယ်လို့ဖျားသုံးစုဘက်မှမြန်မာသမ္မတကနေစစ်ရေးပြင်ဆင်မှုတွေရှိနေတယ်လို့မွန်ပြည်သက်ပါတီဖျားသုံးစုမြို့နယ်တာဝန်ရှိသူတို့ကမွန်ပါတာနဲ့ခုလိုပြောပါတယ်
ဒ
ยาตะขาได้ไม่ชนนั่นเลยปุ๊บมันหายตัวลึกเสียงบุหรี่บาปร่างก็เลยเป็นนอกหาได้ปากเสียงมันตุ๊ด
ๆตุ๊บย้อนว่าระกันว่าสีตองตอนสีสันนะเจ้ากันเลยยุ่งยากเช็ดไปลาเลยจนรู้ปาร์ตี้กันนักขยันต้องขยันกูเลยไปเป็นทาร์เลยพยายามต้องสู้ตีระเบมารอตั้มรอขั้นระยะกู้สักคนกันเลยจนรู้สียาเป็กกูสียาวเลยยาวลาบีรอเปลี่ยนเลยตัวเลยขั้นระยะนี่เช็ดต้องการจงกุยลาวมาเนียติอยู่ทาร์เลยจนรู้ขั้นหน้ากูนักเชื่อไปไม่หนีทาร์ตัวยาเลยจนรู้การอตอนนี้นี่ขั้นหน้ากูรอเสร็จแล้วส่งตัวบุตรลูกจีริกาส่งยาปีดาวาสุบีมุมบารานะพิจารณาและชีพยาต้องสูดีระปลายทุ่งผ้าสกันมามองตอนนั้นยินเนี่ยขนาดเช่นบ้ามาพิจารณาเยาว์ตามรอนี่เนี่ยปลายทุ่งผ้าอยู่วันเนี่ยเฉลี่ยขี้ยี่ลีน่าอีกว่าจงกุยอยู่แบบมาเต้นในยาอยู่ทับีพิจารณาด้วยนับภาษีเต็มมาแม่เยี่ยเล็กขนาดสี่นี่บาร์เลยหลังดูมุมีเรปาร์ตี้ทวายขยันแบบมาตอนนั้นยินเนี่ยขนาดมาเช่นบ้าพูเนี่ยเช่นบ้าแม่สุยเสตันเนี่ยยี่อยู่ตัวแม่ลูตีระคายาว์ตามรอกันเนี่ยตัดสัญญายิมยูเสตันยี่ยงก็จังจานลาเรลูทวายขยันก็มีวินดูกับเปียวตามรอกันเนี่ยมุมมิตรปาร์ตี้ขานาไปเป็นหัวกูเนี่ยมันยิ่งใช้ยิ่งก็ไม่เชื่อตาวันสีดูดิทันเต็มยาท้าบีแม่แต่ส่งตัวยาจ้องพยานลาเราไม่ชีบุลูมุมมิตรปาร์ตี้ผู้ก่อมติเวนนายเอามังเอกาคุลุเซปิโอวาเร
ดีง่ายนี่มันเนี่ยสอมามุมมิตรปาร์ตี้ก็สาชินิวจันโนโบโยจิเคนโซอุปโจเรดีชินิมาจิลุคิดเออาโซโบโยจิโบวันกูบิโจบิบาลูเรจันโนโจราเรทําไมดีกันที่บามาปีเลมุมชีริวบ่เนาะ
ပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့တုန်းကဥခင်စောဦးကောင်းဆောင်တဲ့ငင်းချမ်းရေးကော်မရှင်ဖွဲ့နဲ့အပြည့်ရအန်စီလက်မှတ်မရေးဆိုးနိုင်သေးတဲ့ UNSC ကညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့တို့အန်စီလက်မှတ်ရေးဆိုးနိုင်ရေးအတွက်ထိုင်းနိုင်ငံမှာယူညှိနှိုင်းဆွေးနွေးနေတဲ့ကာလမှာပဲမွန်မြစ်တပါတီတော်လှန်ရေးနဲ့အခမ်းအနားကိုပိတ်ပင်လာတာပါမွန်မြစ်တပါတီရဲ့မွန်တော်လှန်ရေးနဲ့အခမ်းအနားကို၎င်းတို့သတ္တိယာသထုံခရိုင်မော်လမြိုင်ခရိုင်ထဝယ်ခရိုင်နဲ့ဘ ഹു ဝန်းကျင်ဒေသတွေမှာစည်ရေးပြခမ်းအနားတွေနဲ့နှစ်စဉ်ကျင်းပနေခဲ့တာပါဒီနှစ်မှာသူးသူးခြားခြားပိတ်ပင်လာတာ NCA ပြည်ရလက်မှတ်မရေးဆိုးနိုင်သေးတဲ့မွန်မြစ်တပါတီပေါ်ဖိအားပေးတဲ့လို့ရတဲ့ခုလို့မွန်နိုင်ငံရေးလိလသုံးသပ်သူနိုင်မင်းမင်းလွယ်ကရှုမြင်နေပါတယ်
မတူတဲ့ပါတီကိုလက်မှတ်ထိုးဖို့အတွက်ဆိုရပက်ကလည်းကမ်းမ်းချက်တွေလှုပ်ရှားဆောင်ရွက်မှုတွေအများကြီးရှိခဲ့တယ်။မတူတဲ့ပါတီကလှုပ်ဆောင်တဲ့နိုင်ငံရေးနဲ့ဆိုင်တော့သူပါတီနဲ့ဆိုင်တဲ့လုပ်ငန်းဆောင်တာတွေပေါ့ဗျာ။ဒါကချို့မျိုးသားနေလိုမျိုးအေးတော်လာရင်းနေလိုမျိုးတွေကြတာလူစုနဲ့ငွေပြီးတော့လှုပ်ရတဲ့ပွဲတွေကြတာသူတို့ကလိုက်လျောခဲ့တာတောက်လျှောက်ဆိုရဆက်ဆက်ပေါ့နော်။ဟိုဘုဂျုတ်ခင်တို့ခစ်ကတဲ့က1995အပြည့်ရတကလာတော့ကလည်းလှုပ်ဆောင်ခွင့်ရခဲ့တယ်။ဒီကြတဲ့သူတိတ်ဆိုရမှလည်းဒီတိုင်းပဲ။သူဒီဆိုရလက်ထက်မှာမှကြရဲဆိုရကတဆိုရတာစီပိတ်ပင်ခြင်းတဆိုရမတွေ့ရပဲနဲ့စစ်တပ်ကစာကြီးပိတ်ပင်တဲ့ပုံစံမျိုးဖြစ်တဲ့ကကြတာဒါစစ်တပ်ဖိအားပေးတဲ့အနေနဲ့ပဲကျွန်တော်တို့နိုင်ငံရေးလေ့လာသူအနေနဲ့တော့အဲ့လိုပဲမြင်ပါတယ်
လက်ရှိဖျားသုံးစုဒေတာမှာမွန်ပြည်တပါတီနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားတာမရှိသေးပေမဲ့အသည့်နေရာယူစစ်ရေးသွင်းဆောင်နေတဲ့လက္ခဏာကြောင့်ဒေတာခန့်တွေအနေနဲ့တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့တုန်းကလည်းဖျားသုံးစုဒေတာကမွန်ပြည်တပါတီရဲ့80ကြိမ်မြောက်မွန်မျိုးရနေခန္ဓာမှာစစ်ရေးပြခန္ဓာမလုဆောင်ဖို့မြန်မာတပ်မတော်ကလည်းညွန်ကြားချက်ပေးလာတဲ့ပုံမှာမွန်ပြည်တပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်မွန်ပြည်တပါတီရဲ့အကောက်ခွန်ဂိတ်စခန်း3ခုကိုမြန်မာတပ်မတော်ကလည်းတင်ပတ်ခဲ့ပါတယ်ခင်ဗျာ
နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့အမေရိကန်ပြည်ထောင်စုမှနေကြမယ့်အကြောင်းကိုတင်ပြပေးပါမယ်ဒီကုဩဂုတ်လ21ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုတဝန်းကနေရအတော်များများမှရှိကြတဲ့သူတွေဟာတွေ့ရခဲလာတဲ့နေအပြည့်ကျတဲ့မြင်ကွင်းကိုတွေ့မြင်ကြဖို့ရှိပါတယ်ကျမတို့နေထိုင်ရာကဘာဂျိုနဲ့နေအကြားမှာလမကြာခဏဖြတ်တန်းသွားလေးရှိပေမဲ့အခုလိုလုံးဝအပြည့်နေကြတာမျိုးဟာယင်ပြန်ရင်ခါတာဖြစ်လေရှိပြီးကဘာကြီးရဲ့တချို့နေရာတွေမှာသာတွေ့မြင်ကြရလေရှိတာပါ VOA သတင်းတော် George Putti ပြပိုးတဲ့သတင်းကိုအပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်ကဘာမြေကြီးကိုလာကနေစဉ်လက်ပတ်နေတဲ့ဆိုရင်ဘာကြောင့်နေကြတာတိတ်ဖြစ်ပေါ်လေမရှိတယ်လဲဆိုတာကို NASA သိပ္ပံပညာရှင် Alex Yan ကအခုလိုရှင်းပြပါတယ်
The moon doesn't actually
တကယ်တော့နေကကဘာကြီးကိုလှက်ပတ်သွားနေတဲ့ဂျိုပက်လန်းလိုမျိုးလာကကဘာကြီးကိုပတ်တဲ့ဂျိုပက်လန်းဟာမျက်နှာပြင်တစ်ခုထဲမှာလှက်ပတ်ပြီးတော့သွားနေတာမဟုတ်ပါဘူး။နည်းနည်းပါးပါးအတင်းဆောင်နေရှိတယ်ပြီးခံမှန်းခြေအနေနဲ့5ဒီဂရီလောက်အတင်းဆောင်ရှိတတ်ပါတယ်။ဒါကြောင့်မို့တခါတလေလာကကဘာကြီးရဲ့အပေါ်ကိုအနှင်းငယ်ရောက်နေတတ်ပြီးတခါတလေမှကဘာမြေကြီးရောက်အနှင်းငယ်ကြောက်နေတတ်ပါတယ်။အဲ့ဒီခါမျိုးတွေမှာဆိုရင်လာရဲ့အရေးဖြစ်ပေါ်စေပါတယ်။ဒါပေမဲ့တခါတရံလမ်းကြောင်းတဲတဲ့ပေါ်မှာလှက်ပတ်သွားနေတဲ့အချိန်မျိုးတွေမှာဆိုရင်တော့ကဘာကြီးပေါ်ကိုအရေးကြပြီးနေတဝက်ချက်တာမျိုးနဲ့တခါတလေလုံးဝအပြစ်ချက်တာမျိုးတွေဖြစ်ပေါ်စေပါတယ်
။ကောင်းငင်တစ်ခုလုံးရဲ့ဒီဂရီတဝက်လောက်ကိုပဲလာကဖုံးလွှမ်းသွားတာဖြစ်ပြီးအရေးနှချမ်းဖြစ်ပေါ်စေပါတယ်။ Umbra လို့ခေါ်တဲ့ဆက်ဝိုင်းတစ်ခုထက်တဲ့ပုံသဏ္ဍာန်မျိုးဖြစ်ပေါ်ရင်တော့နေအပြစ်ချက်တာကိုတွေ့မြင်ရမှာဖြစ်ပြီး Pan Umbra လို့ခေါ်တဲ့လက်သေးခွန်သဏ္ဍာန်ပုံစံမျိုးဖြစ်ပေါ်ရင်တော့နှချမ်းစလုံးမှာနေတဝက်ပဲချက်တာမျိုးကိုတွေ့မြင်ရတာဖြစ်ပါတယ်။ အမ်ဘရာလို့ခေါ်တဲ့ဆက်ဝိုင်းတစ်ခုထက်တဲ့ပုံသဏ္ဍာန်မျိုးဖြစ်ပေါ်ရင်တော့လရဲ့အရိပ်က112ကီလိုမီတာလောက်အကျယ်ဝန်းရှိမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကိုတနာယီအတွင်းခန့်မှန်းကြီး2400လောက်ဖြတ်သန်းသွားမှာဖြစ်ပြီးနှစ်မိနစ်ကနေ9မိနစ်အထိနေကြတာကိုတွေ့မြင်ရမှာဖြစ်ပါတယ်။နေဝန်းကြီးနဲ့နေရဲပပတ်လဲကိုဝန်းရံထားပြီးဖျားထွက်နေတဲ့မီးလျံတွေကိုလစ်လာနိုင်ဖို့အတွက်ဒီကြုံနောက်ကြုံခဲအခွင့်အရေးမျိုးရတာကိုသိပ္ပံပညာရှင်တွေစိတ်လှုပ်ရှားနေကြပါတယ်။ NASA သိပ္ပံပညာရှင် Nicolin Voyer ကအခုလိုပြောပါတယ်။
It's not very bright so we usually can't see it but
နေကနေဖျားထွက်နေတဲ့မီးလျံတွေဟာသိပ်ပြီးတော့မတောက်ပါတဲ့အတွက်ကျမတို့မတွေ့နိုင်တာပါဒါပေမဲ့နေအပြည့်ကျတဲ့အခါမျိုးမှာတော့နေရဲ့ဆွဲအားပောက်ကွဲမှုတွေနဲ့လှုပ်ရှားမှုတွေကိုကျမတို့တွေ့နိုင်ပါတယ်နေဝင်းကြီးဟာလွန်မင်းပူလောင်မှုရှိပြီးတော့ဘာကြောင့်အဲ့ဒါလိုဖြစ်နေတယ်လဲဆိုတာကိုလည်းကျမတို့နားမလည်နိုင်ပါဘူးဒါကြောင့်လည်းကျမတို့လေ့လာနေတာပါကမ္ဘာမြေကြီးအပအဝင်နေအဖွဲ့အစည်းတစ်ခုလုံးမှာရှိနေတဲ့ဂျူရီအပေါ်တက်ရောက်မှုရှိစီတဲ့ဒီနေရဲ့ပပတ်လဲမှာရှိနေတဲ့လှုပ်ရှားမှုတွေကိုကျမတို့အကုန်လုံးနားလည်သဘောပေါက်စေချင်တာဖြစ်ပါတယ်
အမေရိကတိုက်အလဲဘိုနေရမြောက်အမေရိကနဲ့တောင်အမေရိကနေရာတွေမှာရှိတဲ့လူတွေအနေနဲ့အ ਨੇ ဆုံးနေကြတာကိုဒီစိတ်တပိုင်းတွေ့မြင်ကြရမှာဖြစ်ပါတယ်။နေကြတာကိုကြည့်ရှုနိုင်ဖို့ကအထူးပြုလုပ်ထားတဲ့မျက်စိကိုအကာအကွယ်ပေးတဲ့မျက်မှန်ကိုအသုံးပြုဖို့လိုပါတယ်။တာမန်နေကာမျက်မှန်ကိုအသုံးပြုရင်တောင်မျက်လုံးကိုအကာအကွယ်မပေးနိုင်ပါဘူး။နောက်တစ်မျိုးကတော့စက်ကူဘုံးကနေအပေါက်တွေဖောက်ပြီးကြည့်နိုင်ပါတယ်။မျက်လုံးရှိတဲ့ဘက်ကနေကြည်ဖို့ဖောက်ထားတဲ့စက်ကူဘုံအပေါက်ကိုအလူမီနီယံနဲ့ဖုံးပြီးတော့တစ်ဖက်အပေါက်ကိုတော့စက်ကူဖြူနဲ့ဖုံးအုပ်ပြီးအဲ့ဒီကနေနေကြတာကိုကြည့်ရှုနိုင်ပါတယ်။တိမ်တွေမရှိရင်တော့နေကြတာကိုရင်သားရှုမောပွေမြင်ကွင်းမျိုးတွေ့မြင်ကြရမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေပိုင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်တင်ညာပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မွတ်စလင်တွေအပေါ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်မျိုးဖြုတ်တပ်ဖြတ်မှုဆန်ရဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာဒုတိယသမ္မတဦးမြင့်စွေကရည်ရည်ပြတ်ညင်းဆိုပါတယ်ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်နှောဒေသစုံစမ်းရေးကော်မရှင်အဖွဲ့ရဲ့အပိသက်အရှင်ခန်းစာကိုထုတ်ပြန်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်စစ်တပ်ဘက်ကအုပ်စုဖွဲ့အတ္တမကျူးလွန်တာမရှိသလိုနယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းရွာတွေကိုရှင်းပစ်ခဲ့တာမျိုးလည်းမရှိဘူးလို့ဒုတိယသမ္မတဦးမြင့်စွေကပြောဆိုသွားပါတယ်ရှင်မြောက်ကိုရီးယားအပေါ်နောက်ထပ်တန်းခတ်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်မဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလွန်ခြုံရေးကောင်စီမှစနေနေ့ကတညီတညွတ်ထဲမဲပေးအတည်ပြုလိုက်ပါတယ်အမေရိကန်ကကမကထပြုတင်သွင်းတဲ့ဒီအရေးယူမှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပဲ့ဒိန်ဒုံးကျည်အစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာ10,000လောက်ထိခိုက်သွားဖို့ရှိပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တွေကတိုက်ချင်းပြပဲ့ဒိန်ဒုံးကျည်တွေကိုမြောက်ကိုရီးယားကစမ်းသပ်ပစ်လုခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်အရေးယူမှုချမှတ်တာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီနဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟိုတို့ဟာဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးပြင်ပမှာနှစ်နိုင်ငံတီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလိုက်နာပြီးဒုံးကျည်ဆန့်သတ်မှုတွေလုပ်ပြီးနိုင်ငံတကာအသိုင်းအဝိုင်းကိုရံမစားဖို့တရုတ်နိုင်ငံခြားရေးဝန်ကြီးကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကိုတိုက်တွန်းခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့မြန်မာ၊ဂျပန်နဲ့တောင်ကိုရီးယားတို့ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။တရင်ချင်းချက်ကိုမှတ်သိရင်ထိုက်ကြညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubier Altaye ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.